အစ္စရေးနဲ့ဟမတ်စ်အဖွဲ့အကြားကအပြစ်ခတ်ရစေရေးကိစ္စဆွေးနွေးဖို့အပါအဝင်အရှေ့လက်ပိုင်းဒေသနိုင်ငံတွေကိုခီးလက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးမာကိုရူဘီယိုဟာဒီကနေ့ဖေဖော်ဝါရီလ18ရက်နေ့မှာဆော်ဒီအာရေဗျနိုင်ငံကိုရောက်ရှိသွားပါပြီ။ဂါဇာကမ်းမြောင်ကပါလက်စတိုင်းလူမျိုးတွေကိုတခြားဒေသတွေကိုရွှေ့ပြောင်းရေးသမ္မတဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်အပေါ်ဆော်ဒီအာရေဗျနဲ့တခြားအာရဗ်နိုင်ငံတွေကကန့်ကွက်ကြောင်းပြောဆိုနေချိန်မှာပဲဝန်ကြီးရူဘီယိုဟာဆော်ဒီအင်ရှေ့မင်းသားမိုဟာမက်ဘင်ဆာမန်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဂါဇာမှာရှိတဲ့ပါလက်စတိုင်းတွေကိုအင်းနီးချင်းနိုင်ငံတွေကိုရွှေ့ပြောင်းပြီးဂါဇာကိုအမေရိကန်ပိုင်အဖြစ်ရယူပြီးတဲ့နောက်အပန်းဖြေဒေသတစ်ခုအဖြစ်ပြန်လည်တည်ဆောက်သွားမယ်လို့သမ္မတထရန့်ကပြောထားတာပါ။အစ္စရေးနဲ့ဆော်ဒီအကြားဆက်ဆံရေးပုံမှန်ပြန်လည်တည်ဆောက်တဲ့နေရာမှာပါလက်စတိုင်းနိုင်ငံတော်အဖြစ်တည်ရှိရေးပါဝင်မှဖြစ်မယ်လို့ဆော်ဒီဘက်ကပြောထားပြီးဖြစ်တာကြောင့်သမ္မတထရန့်ရဲ့အဲ့ဒီလိုပြောဆိုမှုကဆော်ဒီနဲ့အစ္စရေးအကြားဆက်ဆံရေးပုံမှန်ပြန်လည်တည်ဆောက်ရေးအစီအစဉ်ကိုပြတ်သွားစေနိုင်ပါတယ်။ဟာမတ်စ်အဖွဲ့ဟာစစ်တပ်ဒါမှမဟုတ်အစိုးရရဲ့အင်အားတရအဖြစ်ဆက်လက်ရပ်တည်သွားလို့မဖြစ်နိုင်တဲ့အတွက်ဟာမတ်စ်အဖွဲ့အမြင့်ပြတ်ရေးရှင်းလင်းရေးအစ္စရေးရဲ့အစီအစဉ်ကိုအမေရိကန်ကထောက်ခံကြောင်းဝန်ကြီးရူဘီယိုကမနေ့တနင်္ဂနွေနေ့မှာပြောထားပြီးဖြစ်ပါတယ်ခင်ဗျာ။